နိုင်ငံတော်၏အကြံပေးပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာအိန္ဒိယနိုင်ငံကိုလာလည်ဖို့အစီအစဉ်ရှိကြောင်းအိန္ဒိယပြပရေးရာဝန်ကြီးပိုချိုကြည် VK ဆင်းကိုပြောကြားခဲ့တဲ့အကြောင်းအိန္ဒိယနိုင်ငံထုတ်သတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။လာအိုစ်နိုင်ငံဗျန်ချမ်းမြို့မှာကျင်းပတဲ့23ကြိမ်မြောက်အာဆီယံဒေသရင်းလုံခြုံရေးဆိုင်ရာဆွေးနွေးပွဲပြင်ပမှာတရားတွေ့ဆုံစဉ်အဲ့ဒီလိုပြောကြားခဲ့တာဖြစ်ပြီးဒီတွေ့ဆုံမှုအတွင်းအိန္ဒိယနိုင်ငံကမြန်မာနိုင်ငံကိုကူညီမဲ့ကနအသီးသီးကိုလည်းဆွေးနွေးကြရတယ်လို့ဆိုပါတယ်။မြန်မာအစိုးရဟာအိန္ဒိယနိုင်ငံကလက်ရှိဆောင်ရွက်နေတဲ့နေအောင်ကြီးစွမ်းအင်3နည်းပညာနဲ့လမ်းဖောက်တဲ့နေရာမှာဆွန့်ပစ်ပစ္စည်းတွေပြန်လည်အသုံးပြုတဲ့နည်းပညာတွေကိုစိတ်ဝင်စားကြောင်းလည်းပြောကြားခဲ့တယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံဘက်ကလည်းမြန်မာနိုင်ငံရဲ့ဒီမိုကရက်တစ်အစအဦးတွေအကောင်လာရေးအထူးသဖြင့် Federal Wara ဗဟိုနဲ့ဒေသန္တရအစိုးရတွေရဲ့ဆက်ဆံရေးအာဏာခွဲဝေတုံးဆွဲရေးတန်ဇာတာတွေကိုဗဟိုနဲ့ပြည်နယ်အစိုးရတွေဘလို့မျှဝေတုံးဆွဲတဲ့ပုံစံဆရာတွေကိုမြန်မာလွတ်တော်ကိုယ်စားလှယ်တွေကိုတင်နန်းပို့ချပေးလို့ကြောင်းဝန်ကြီးဆင်းကအတိအပြီးပြောကြားခဲ့တယ်လို့ဆိုပါတယ်အလားတူပဲမြန်မာနိုင်ငံစစ်တွေစစ်ကမ်းနဲ့ကလကတ္တာစစ်ကမ်းအကြားဆက်သွယ်ပေးမဲ့ကလတန်ဘက်ဆောင်ဖွံ့ဖြိုးရေးစီမံကိန်းနဲ့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလမ်းမကြီးတိစောက်ရေးစီမံကိန်းတွေကိုမြန်မာအစိုးရကထောက်ခံကြောင်းပြန်လည်ပြောကြားခဲ့တယ်လို့ဆိုပါတယ်